မေဂန်ပြည်တော်စုဟာမြန်မာစစ်ကောင်စီရဲ့လှုပ်ရွတ်တီးပြောင်းလဲအောင်နောက်ထပ်စီးပွားရေးအရဘလို့ဖိအားပေးထပ်လှုပ်ဆောင်မလဲဆိုတာစဉ်းစားနေရတဲ့အလဲအပြောင်းကာလတစ်ခုကိုရောက်နေပြီလို့အမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံဒက်ရက်ရှူလေးကပြောပါတယ်
But at the same time, the situation is getting worse inside Burma, both from a humanitarian point of view, from a security point of view, in terms of the economy.
မြန်မာနိုင်ငံတွင်းကအခြေအနေတွေဟာလူသားချင်းစာနာထောက်ထားမှုဘက်ကရောလုံခြုံရေးအရာပါဆိုးဝါးလာနေပြီးစီးပွားရေးနဲ့နိုင်ငံရေးမှာတိုးတက်မှုနေနေပါတယ်။ကျွန်တော်နဲ့ကျွန်တော်အဖွဲ့ဒီကိုလာရတဲ့အကြောင်းအရင်းကဒေတာတွင်းမှာရှိတဲ့လုပ်ဖို့ကိမ်းပဲတွေနဲ့တိုင်ပင်ပြီးကျွန်တော်တို့လူချင်းနဲ့ပန်းနိုင်ကိုရောက်အောင်ဘလို့လှုပ်ဆောင်ကြမလဲဆိုတာတိုင်ပင်ကြဖို့ဖြစ်ပါတယ်လို့ပြောတော့တာပါအမေရိကန်နိုင်ငံသားရေးဌာနရဲ့မူဝါဒရေးရာတိုင်ပင်ခံဖြစ်တဲ့ဒက်ရက်ရှိုလေးဟာဘရူနဲနိုင်ငံမှာကျင်းပမဲ့အာဆီယံအစည်းအဝေးမစခင်ထိုင်းနဲ့စင်ကာပူတို့ကိုတွားရောက်ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံကိုရောက်လာတဲ့အချိန်မှာပြောလိုက်တာပါဒါပြင်စင်ကာပူဟာမြန်မာစစ်ကောင်းဆောင်တွေငွေထုတ်ငွေသွင်းလောက်ရခက်ခဲအောင်ဖိအားပေးလှုပ်ဆောင်နိုင်တဲ့အခွင့်အလမ်းရှိကြောင်းလဲဒက်ရက်ရှိုလေးကပြောပါတယ်။လာမယ့်အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်လိုက်တဲ့တာရကဟာနိုင်ငံတကာရဲ့ဖိအားပေးမှုထိရောက်မှုရှိတယ်ဆိုတာကိုပြသလိုက်တာဖြစ်ကြောင်းလဲသူကပြောပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကြောင့်စစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဖို့အာဆီယံအရှိတောင်အာရှနိုင်ငံတွေကမကြခင်ကဆုံးဖြတ်လိုက်တာကြောင့်လဲကျင်းပမဲ့ဒေတာရင်းထိပ်သီးအစည်းအဝေးဟာမြန်မာနိုင်ငံအရေးကိစ္စအဓိကလွှမ်းမိုးဖို့ရှိနေပါတယ်ဒီတော့အတွင်းဝါရှင်တန် DC အခြေစိုက် International Republican Institute IRI ကဒီနေ့အတွင်းပေးအပ်တဲ့လူခွင့်ရေးစုကိုရယူဖို့ဝါရှင်တန် DC မြို့ကိုရောက်လာတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဦးကျော်မိုးထွန်းနဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမာတို့အော်တိုဝါလ19ရက်နေ့ကအမေရိကန်နိုင်ငံခြားရေးဌာနမှာတွေ့ဆုံခဲ့ကြပြီးတော့မြန်မာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့လက်ထက်ဝန်ကြီးရှာမန်ကသူမရဲ့ Facebook လူမှုကွန်မြူနတီရဲ့စာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ